ซีเรียอไตคันတွင်လည်းတွစ်ဆုံညှိနှိုင်းမှုပြုလုပ်ဖို့အဆင်သင့်ရှိပါတယ်လို့တမရဘာရှယ်အယ်အာဆတ်ကပြောကြားလိုက်ပါတယ်ဒါပေမဲ့သူ့အနေနဲ့နိုင်ငံခေါင်းဆောင်အဖြစ်ကနေတော့လုံးဝဆင်းပေးမှာမဟုတ်ဘူးလို့လည်းမစ္စတာအာဆတ်ကပြောဆိုပါတယ်ဗြိတိန်နိုင်ငံမှာထုတ်ဝေတဲ့ Sunday Times Media နဲ့ပြုလုပ်တဲ့တွစ်ဆုံမေးမြန်းခန်းမှာတမရဘာရှယ်အယ်အာဆတ်ကအခုလိုပြောဆိုလိုက်တာပါပြီးခဲ့တဲ့သတင်းပတ်အတွင်းဒီမတ်စကတ်မြို့မှာရှိတဲ့သူ့ရဲ့နေအိမ်မှာပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းမှုမှာဗီဒီယိုရိုက်ကူးထားတာအတွင်းတမရအာဆတ်ကသူ့အနေနဲ့လက်နဲ့ချပြီးတော့ဆွေးနွေးဖို့လိုလားသူမှန်သမျှနဲ့တွေ့ဆုံဖို့အသင့်ရှိတဲ့အကြောင်းနိုင်ငံရေးနဲ့လက်နက်ကိုင်အကြမ်းဖက်မှုကိုခွဲခြားရှုမြင်ဖို့လိုအပ်တဲ့အကြောင်းစာတာတွေပြောဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံအနေနဲ့စီးရီးယားနိုင်ငံအတွင်းအကြမ်းဖက်မှုတွေတိုးတက်ဖြစ်ပွားစေလိုတဲ့ဆန္ဒရှိနေတယ်လို့တမရအာဆတ်ကဆွဆွဲပြောဆိုလိုက်ပါတယ်။ဘာကြောင့်လဲဆိုရင်ပြည်ထောင်စုရဟာသဘုံတွေကိုလက်နက်တွေအထောက်ပံ့ပေးခြင်းတွေလို့ဖြစ်တယ်လို့သူကပြောပါတယ်။တမရကအတိုက်ခံတွေနဲ့တွေ့ဆုံဆွေးနွေးလိုပါတယ်လို့ပြောဆိုမှုထပ်ပေါ်လာခဲ့ပြီးတဲ့နောက်ကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းနဲ့စီးရီးယားအရေးဆောင်ရွက်ပေးနေတဲ့နိုင်ငံတကာတန်တမန်လက်ဒါဘရာဟီမီတို့ကစီးရီးယားအစိုးရနဲ့အတိုက်ခံလို့ကြားတွေ့ဆုံဆွေးနွေးရေးကိုကုလသမဂ္ဂကနေကြားဝင်ဆောင်ရွက်ပေးနိုင်ပါတယ်ဆိုပြီးတော့ကန့်လန့်လိုက်ပါတယ်ခင်ဗျာ။